ီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ်
ရှိစွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်မြန်မာစကားမှာပန်းတည်င်းလေးချင်းဆောင်လူတည်င်းလူချင်းဆောင်ဆိုတာရှိတယ်လေစဉ်းစားကြည့်နော်တန်ချောင်းတစ်ချောင်းကိုတစ်ဖက်မီးပို့တဲ့ထိုးဆိုင်ထားပြီးတစ်ဖက်ထိတ်ကိုကင်ကြည့်တာနဲ့ဘာဖြစ်လို့ပူရတာလဲတန်မုံတွေဟာအပူတွေကိုလက်ဆင့်ကမ်းလိုက်လို့တစ်ဖက်စွန်းကနေအခြားတစ်ဖက်စွန်းထိအပူစည်းကူးသွားလို့ပါပဲအဲ့ဒီဖြစ်စဉ်ကိုအရင်ခံပြီးလူချင်းချင်းကြည့်ရင်သူတော်ချင်းချင်းသတင်းလွဲ့လွဲ့ဆိုတာလဲကြားဘူးကြမှာပါအဲ့ဒါကြောင့်စင်ချင်းစရာပြင်စင်ကတင်ပြကျင်တာကတော့တယောက်မှတီတယောက်စီဆိုတဲ့အချက်ပါပဲလူတွေကပြောတတ်ကြတယ်ညှော်နှက်ရတယ်ဆိုပဲအဲညှော်နှက်ရတာကညှော်နှက်ထွက်အောင်လုပ်တာရဲ့အဲ့ဒီညော်နှန်းကလည်းလေတိုက်တိုက်စီပါသွားပြီးလေထဲမှာပြန့်နှံ့သွားလို့အဲ့ဒီလေဓုကိုရှူရှိုက်မိသူကညော်တယ်၊မှွေးတယ်ဆိုပြီးပြောတတ်ကြတာပေါ့မကြိုက်မနစ်တက်ရင်တော့ညော်တယ်ဒါမှမဟုတ်နန်းတယ်အနတ်ဆိုးတယ်လို့ပြောတတ်ကြပြီးကြိုက်နစ်တက်ရင်မှွေးကြိုက်နေတာပဲလို့ဆိုတတ်ကြတာဟာတကယ်တော့တယောက်စီကနေတယောက်စီကိုကူးဆက်မှုရှိလို့ပဲဆိုတာသတိပြုမိစရာပါတရင်ပြန့်တယ်လို့ပြောတဲ့အခါသူအရေးချင်းသူအကျင့်အပြုအမူသူအကြောင်းသူအဖြစ်အပျက်တွေဟာတခြားလူတယောက်အတွက်ပြောခြင်းစရာဖြစ်ပြီးအဲ့ဒီလူကနေတယောက်စီကိုထပ်ပြီးရောက်သွားတာကိုပြောတယ်လို့စင်ကျင်နားလည်နိုင်ပါတယ်တချို့တွေကစာဆောင်တွေဂျာနယ်တွေမဂ္ဂဇင်းတွေထဲမှာကာယကံရှင်တွေလက်ခံနိုင်တဲ့အတိုင်းအတာအဖြစ်အပျက်တွေကိုအခြေပြုပြီးတခြားလူတွေစာဖတ်သူတွေစီကိုမှတ်သားစရာသင်ခန်းစာယူစရာအဖြစ်ထင်ကြံစေခဲ့တယ်လို့မျက်စိနဲ့မြင်တွေ့ခံစားရတဲ့ရုံမြင်တန်ကြားတွေကတဆင့်ပြန်ဖောက်တယ်ချပေးလိုက်တာကြောင့်တိတင့်တာတွေကိုထိထိမိမိသိရှိလိုက်နိုင်တာပဲမဟုတ်လားအဲဒါကြောင့်လောကဖြစ်စဉ်တွေမှာကြည်ကွဲเสียကြည်နူးเสียကြောက်เสียကြားသိเสียတွေကိုတယောက်ကနေတယောက်ကူးဆက်ရောက်ရှိစေဖို့အတွက်ပြောသူကြားသူပြောတဲ့အကြောင်းအရာပြောပုံဆိုပုံလက်ခံပုံစသဖြင့်ရှိလာရတာပေါ့ဒီကနေ့မိသားစုထဲမှာဇနီးနဲ့ခင်ပွန်းမိဘနဲ့တာသမီအချင်းချင်းလုပ်ငန်းခွင်မှာလှုပ်သားနဲ့အလုပ်ချက်လှုပ်သားအချင်းချင်းကူလူဆက်သွယ်ကြရမှာနေစဉ်နဲ့အမျှပေါ့လေဘာတွေကိုဘလို့တည်ဆောင်ပေးနေကြသလဲဆိုတာဆက်ပြီးတွေးမိလာပါတယ်ဟုတ်လဲဟုတ်ပါရဲ့ဒီကနေ့ကြုံတွေ့နေရတဲ့လူမှုဒုက္ခပြဿနာတော်တော်များများကြုံတွေ့လာရတဲ့အနှိဋ္ဌာယုံတွေဟာတဦးအပေါ်တဦးအမြင်ဆောင်နေကြလို့ပဲမဟုတ်လားမိသားစုဆွေမျိုးသားချင်းတွေကြားအမွေပြဿနာတွေစီးပွားလူတာတွေကြောင့်တယောက်နဲ့တယောက်ပြောမဆိုမဖြစ်ယုံမကခိုက်ရန်ဖြစ်ပွားတဲ့အထိရှိတတ်တာတွေ့ရပါတယ်လုပ်ငန်းခွင်ထဲမှာလည်းအထက်အရာရှိရဲ့မျက်နှာသာရဖို့အရေးတစ်ဖက်လူကိုချောနှိမ်ပြောကြတာလည်းကြုံရပါတယ်ကဘာဦးကာလများစီကထူးခြားတဲ့အခွင့်အရေးရနိုင်ဖို့အတွက်သားတယောက်ကဖခင်စီခိုင်းတဲ့အတိုင်းတော်တဲ့အမေရှာသွာလာနေခိုက်မှာအချိန်အခါကိုလက်မလွတ်ပဲမိခင်ကကြံသားငယ်အတွက်စီမံလှုပ်ဆောင်စေလွတ်လို့အခွင့်ထူးလူယူမိတဲ့မိသားစုတစုရဲ့ဖြစ်ပုံမှာသူချစ်ကိုချစ်ဦးစားပေးကြတာတွေ့နိုင်ပါတယ်ကိုစိတ်နဲ့တွေ့တဲ့သူကိုပဲပန့်ပိုးပေးပြီးတစ်ဖက်သားကိုနစ်နာစေခဲ့တာအထင်ရှားပဲပေါ့ဘာပဲပြောပြောတယောက်ရကဆုံးရှုံးမှုကိုကြည်ကွဲစွာရရှိသွားရတာပဲမဟုတ်လားတခါတော့ကတိုင်းပြည်နေရာအစ်စ်ကိုဝင်ရောက်ဖို့လူမျိုးစုခေါင်းဆောင်ကလူဆက်သား၁၂ယောက်ကိုရွေးချယ်စေလွတ်တဲ့ဖြစ်ရမှာလဲသွားကြတာအတူတူတွေ့ရတော့အတူတူခံယူမှုကွဲပြားခဲ့ကြပုံကဟိုကလူတွေကလူကောင်းတွေထွားလိုက်ကြတာသူတို့ရဲ့တီးနှံတွေဆိုလဲမနိုင်တနိုင်ငါတို့ထမ်းကြရတယ်ဝင်ပြီးတော့တိုက်ခိုက်သိမ့်ပိုင်ရင်တောင်ဖြစ်ပါမလားဆိုတဲ့အမြင်ကြောင့်စိတ်ဖြက်အာရော့စကားကိုကြားပြောခဲ့ကြတာပေါ့အဲ့ဒီလူတွေတဲကနှစ်ယောက်ကတော့ဟိုးငါတို့အတွက်အင်မတန်ကောင်းတဲ့ပြည်ပဲလို့မှတ်ချက်ချခဲ့တယ်။အဲ့ဒီဖြစ်ရမှလည်းကြည်ပါ။အမြင်ကြောင့်ကြောက်စိတ်ဝင်ရင်ရင်မဆိုင်ရဲခဲ့ကြတာကိုအခြေပြုလို့သတင်းကောင်းကိုမပေးနိုင်ခဲ့ကြတဲ့လူ၁၀ယောက်ကိုတွေ့ရပါတယ်။ကဲလောကမှာကို့အထင်ကို့အမြင်နဲ့သတင်းဆိုးကိုပြိုးပေးခဲ့မိလို့စိတ်ပြတ်ကြည်ခွဲเสียကြုံရတာလည်းရှိမှာပါ။ဒီလိုပါပဲ။ဘလို့အခြေအနေမှာပဲဖြစ်ဖြစ် ကျုံရ ကြရ ကြည်ရ မြင်ရတဲ့ အရာနဲ့ ပတ်သက်ပြီး ကျေနပ် ကျေနူးစွာ ကောင်းမှု အဖျားဖျား စဉ်းစား အငြင်းမပွားပဲ တည်င်းစကား ကောင်းကောင်း ဝင်မြတ် ဖော်ပြ ပြောခဲ့ရတဲ့ အဖြစ် လည်း ရှိခဲ့ပူပါတယ် အဲ့ဒါကတော့ တက္ကီအများရဲ့ အလယ်မှာ တကယ် ဖြစ်ခဲ့တဲ့ အဖြစ်ပါပဲ အဲ့ဒီအချိန်က မိုးကြီးချုပ်လို့ အများတကား အိတ်ဆက် တိတ်ဆိတ်တဲ့ ညာချမ်းကလေးပါ အမောင်ကို အဖော်ပြုတ်လို့ ရှုပ်ရက်ခတ်နေတဲ့ အတွင် အမှန်အကန် ပြည်ပြင်ဖို့ အရေးမှာ ကလအုပ်ကိုစီးနင်း ခရီးပြင်းနေလာခဲ့ရှာသူ နက်ခတ်ပညာရှင်တွေကြောင့် စိတ်အနောက်ရှက်ဖြစ် ကြားရတဲ့သတင်းစကားအတွက် ယတမအေးဖြစ်ခဲ့ရတာ ရှင်ဘီရင်ကြီးတပါးပါပဲ ဘယ်မှာလဲ မင်းလောင်းပေါ်ပြီဆိုတဲ့စကားကြောင့်ပါ တချိန်တည်းမှာ ထွန်းတောက်တဲ့ အလင်ကောင်းငင်ထက်မှာ ထင်ရှား ကြားခဲ့ရတဲ့သတင်းစကားတွေအတွက် ယုတ်ကနေထ အဖြေရှာဖို့ ရှာဖွေခဲ့ကြတဲ့ တူးကြောင်သားတို့ဟာ နားနေဆက်ဆက် ကြားခဲ့ရယုံမကလက်တွေမှာ မျက်စိနဲ့ တက်အပ် မြင်ခဲ့ကြတာကို နှုတ်ကိုဖွင့်ဟ ပြောမပြရရင် မနေနိုင်အောင်ဖြစ် လူတကာနေရာအနှံ့ ခြေဆက်လို့ ညာတွင်ချင်း ပျော်ရွှင်ကြည်နူးခြင်းကို ယင်မာခံစား ပြောကြတဲ့သတင်းစကား ရှိခဲ့ပူပါတယ် ကြားရသူတိုင်း ဘသူမှ မပြောနိုင်ပဲ ရှိမှလဲလေ ဘာကြောင့်လဲဆိုရင်တော့ အဲ့ဒီသတင်းစကားဟာ လူတွေရဲ့ဘိုးဘေးဘီပင်လက်ထက် နှစ်ကာလများစွာကတည်းကပဲ ကြားခဲ့ပြောခဲ့ ရှိခဲ့ဘူးတဲ့အကြောင်းပါ တချိန်ချိန်မှာ တခုခု ကြားရလိမ့်မယ်ဆိုပြီး မျော်လင့်နေခဲ့ကြတဲ့လူစုရဲ့ မျော်လင့်ဆောင်စားခဲ့ရမှုက ပြည့်စုံခဲ့ရတာ အမှန်ပါ ဘတ်လင်မြို့မှာ မင်းလောင်းပေါ်မယ်တဲ့ ပြောရအောင်မယ် ဘတ်လင်ဆိုတာ တခိတခါက ဣသရေလဆိုတဲ့ ဣသရေနိုင်ငံတော်ကြီးကို အုပ်ချုပ်ခဲ့တဲ့ ရှင်ဘရင် အချိန်တုန်းက ဒုတိယ ရှင်ဘရင် ဖြစ်ခဲ့တဲ့ ဒါဝိမင်းကြီး ကြီးပြင်းခဲ့တဲ့ နေရာကလေးပါ နေပေအရဆိုရင် ယူဒပြည်ပေါ့ ဣသရေလသား 12 ယောက်ထဲက တယောက်အမိရှိတဲ့ပြည်နယ်ပါ မင်းအာနာ သူ့အမျိုးအနွယ်စီက မရွေ့ရဆိုတဲ့အတိုင်း တကယ်ပါ အဲ့ဒီပြည်နယ်ထဲမှာ မင်းလောင်းပေါ်ခဲ့တာပါ အမှန်ကခရစ်တော်ဘွဲ့နာမခံယူတဲ့ ကယ်တင်ရှင်သခင်ယေရှုပါပဲ ဟုတ်ပါတယ် ခတ်သိမ်းသောတတ္တဝါတို့ ဒူးထောက်ဝန်ခံရတဲ့အထိ ကြီးမြတ်တဲ့ပုဂ္ဂိုလ်ပါ အင်မတန်နန်းစော်တဲ့ နွားတင်ကုတ်ထဲမှာ တိမ်ငယ်စွာ နွားဆက်ခွက်ထဲ တိတ်ထားခံခဲ့ရသူဖြစ်သလို ဒုက္ခဝေဒနာအဖြစ် စုံလင်ခြင်းရောက်ဖို့ လဝါကတိုင်ပေါ်မှာ အသေးသက်ချင်း ခံခဲ့ရှာပါတယ် သူပြုတ်ခဲ့ကြသမျှ တယောက်ကနေ တယောက် လက်စင်ကမ်းခဲ့ကြလို့ သူပြောတာကို ကြားခြင်းကြသူတွေ ကြုံတွေ့နေရတဲ့ လက်ငင်းပြဿနာအခက်ခဲများစွာကို ပြေပျောက်စေခြင်းသူတွေဟာ သူ့စီကိုချင့်ကပ်ခဲ့ကြတယ် သူနဲ့အတူလက်တွဲအလုပ်လုပ်ဖို့ ရွေးခေါ်ခံခဲ့ရသူတွေကတယောက်ဆိုရင် ကျွန်တော်တို့ဘသူစီသွားမှာလဲ ထာဝရအသက်နဲ့ရှင်တဲ့စကားဟာ ကိုရောစီမှာပါလို့ ပြောခဲ့တဲ့အထိ ဖြစ်ခဲ့ပါတယ် ဟုတ်ကဲ့ ကျွန်တော်တို့အားလုံးပြောခဲ့ကြတဲ့စကားတွေပြောဖို့ ပြင်ထားတဲ့စကားတွေဟာ ကျေနပ်စရာဖြစ်ပါရဲ့လား တယောက်စကားတယောက်နားမှာမခါရအောင် တတိဆောင်လျက် ပြောခဲ့ကြရင် ကြားရတဲ့စကား ဘသူလက်မခံပဲနေပါမလဲ ဒီလိုပဲပြုမှုကျင့်ကြံမှုတွေဟာ တယောက်ကနေတယောက်စီကိုကူးဆက်မှာပါ ဒါကြောင့် ပန်းကောင်းတပွင့် ညီမပွင့်လို့ တင့်တယ်တဲ့ရက်နဲ့ တင်းပြန့်စေသလို ကျွန်တော်တို့လူသားတွေလည်း တယောက်ကနေတယောက်စီကို ငိတ်သက်ချင်းရဲ့ ဝမ်းသာဝမ်းမြောက်ဖြစ်စေတဲ့တည်င် ကောင်းကျိုးချမ်းသာကိုဖြစ်စေတဲ့တည်င် ပေးဝေလက်ဆင့်ကမ်း ကူးဆက်သွားစေနိုင်ဖို့ တယောက်မှတည်းတယောက်စီတို့ဆိုတဲ့အချက်ကို တင်ဆက်ဖော်ပြလိုက်ပါတယ် ခြေတော်တော်တာရှင်များ စိတ်ချမ်းသာလို့ ကိုကျမ်းမာကြပါစေ